Yangon myo le ma lu ousu tu su ha te dan sin khan kha ya de u chin mi ne u phyo sia taw ro ye nei ain ni shi di ka nei nei le bai ma ka re ne yauk la pi do nei ain go ghe re ne pip paw aw hit se so ra re ne ta kha a chan phat mu re le lou khe ja ba de lu 9 yauk the ma ne လူ၅ယောက်အထက်မစုဝေးရဆိုပြီးတော့အမိတ်ထုတ်ပြန်ထားတဲ့နေရာမှာအခုလိုလူအုပ်စုလိုက်အကျန်းဖက်လှုပ်ဆောင်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရောက်ပြီးတော့ရောက်မလာဘဲနဲ့ရောက်မလာတဲ့အပေါ်မှာလည်းဝေဖန်ပစ်တင်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်ဤတန့်စင်ကပြောပြမှာပါရှင်။
ထင်ရှားတဲ့နိုင်ငံရေးကောင်စာနှစ်ယောက်ဖြစ်ကြတဲ့ဦးချင်းမင်းနဲ့ဦးဖြိုးစရာတို့အပါဝင်၄ယောက်ကိုစစ်ကောင်စီကတေတံစီရင်ခဲ့တဲ့ပုံမှာဖြည်ရင်းရောပြပမှာပါဝေဖန်မှုတွေရှိနေချင်းပါပဲ။အခုလိုတေတံပေးခံရသူတွေရဲ့နေအိမ်တွေရှေ့မှာအမည်မသိလူအုပ်စုလိုက်ရောက်လာပြီးတော့အကြမ်းဖက်မှုတွေလုပ်ခဲ့ကြပါသေး။ဒီနေ့မွန်းလွဲတနားရီလောက်မှာကျောက်ရာမြို့နယ်အနော်ထာလန်းနဲ့မာဗန်ဒူလာလမ်းကြားကဘူအောင်ကျော်လမ်းပိုင်းတွင်းမှာရှိတဲ့ဦးဖြိုးစရာတို့ရဲ့အိမ်ရှေ့နေရာကို light truck ကားငါးစီးနဲ့ခမန့်အမျိုးသားအမျိုးသမီးစုပေါင်းလူယောက်50လောက်ရောက်လာပြီးတော့အော်ဟစ်ဆဲဆိုတာတွေတိုက်ခန်းကိုခဲနဲ့ပောက်တာတွေလုပ်ခဲ့ကြပါသည်။တချိန်ထဲမှာပဲဥချင်းမီရဲ့နေအိမ်လိုယူဆရတဲ့အင်းစိန်မြို့နယ်အင်းစိန်စည်းရှိရက်ကွက်တရက်ချံတစ်လမ်းမှာရှိတဲ့နေအိမ်တစ်လုံးကိုလူအုပ်စုတစုကကျုပ်ရွေနဲ့လာပြီးတော့ပြပောက်တာတွေလုပ်ခဲ့ကြပါသည်။ဒီလိုလုပ်ခဲ့ကြတဲ့ဗီဒီယိုဖိုင်တွေလည်းလူမှုကွန်ရက်ပေါ်မှာထွက်ပေါ်နေပြီးတော့ VOA ကလည်းမျက်မြင်တွေနဲ့တည်ပြနိုင်ခဲ့ပါသည်။ရန်ကုန်မြို့လယ်ကောင်မှာအခုလိုလူအုပ်စုလိုက်အော်ဟစ်ဆဲဆိုအကြမ်းဖက်နေတာကိုလုံခြုံရေးတပ်ဖွဲ့ဝင်တယောက်မှလာရောက်တားမြစ်ဟန်တားတာမျိုးမရှိခဲ့ဘူးလို့မျက်မြင်တွေကပြောပါသည်။တရားလွှတ်တော်ရှိနေတယောက်ကတော့ရန်ကုန်တိုင်းမှာလူ9ယောက်ထက်မစုရဆိုတဲ့ပုံမှာ144ထုတ်ထားတဲ့ကြားကပဲဒီလိုဖြစ်ွားတာဟာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါလိမ့
်ဒီလိုမျိုး9000တောင်းပေးပြီးတော့ခိုင်းလို့ရတယ်သူပြန်ဆန်တယ်မရှိရလို့စိုးမိုးလာတဲ့အပေါ်မှာတရားဥပဒေစိုးမိုးရင်းနဲ့နိုင်ငံတော်ကအင်ဂျင်နီယာတွေကလည်းဆက်ဖို့အကြောင်းပြောကမှရောက်မှာအရေးကြီးဘူးဒီရသဒီဥပဒေပေါ်မှာကျောင်းလေးတွေကနားရောက်တဲ့ပုံရင်သာအခုဥရင်ဆန့်ကျင်မှုအဆုံးပေးတဲ့ကျောင်းကြီးသုံးမျိုးကိုအင်းမင်းဆက်ဖွဲ့လို့ရတယ်ဒီလိုပြောလို့ရပါတယ်ကျောင်းကြီးသုံးမျိုးဆက်ပြီးထိုင်ခြင်းရဲ့အခွင့်အရေးတွေအောင်ပြတ်သွားပြီးမြန်ဆင်းမှုအတွက်လည်းအမှန်တန်ကိုဆက်ဆုပ်ရရှာဖို့ကောင်းနေတယ်ကျောင်းကြီးတွေမဆက်ဆံဘူး
ရန်ကုန်မြို့ကတယောက်ကတော့မြို့လယ်ကောင်မှာဒီလိုဖြစ်တဲ့လို့ရဟာနိုင်ငံရေးအရာတစုအဖွဲ့ကလောက်တာဆိုပြီးတော့လည်းယူဆထားပါလေ
။ခါကျင်ရမှာနိုင်ငံရေးကိုဥပဒေနဲ့တည်လို့မရအောင်။ခါကျင်ရမှာဥပဒေကိုနိုင်ငံရေးနဲ့တည်လို့မရအောင်။ဒီနေ့ပြုမူလာသည်အောက်တန်းကြတဲ့နိုင်ငံရေးပြုမူချက်ပဲဖြစ်တယ်။အကြီးကြီးရဲ့အကုန်လုံးကလက်ရှိအချိန်မှာတရားဥပဒေစိုးမိုးတဲ့ပေါင်ထဲမှာမရှိဘူး။ဒီလိုချင်းမျိုးမှဒီလိုလောက်တာကိုဒီလိုလွတ်ထားရတယ်။ဒီမှာတရားဝင်ဆုံးဖြတ်လို့ဘာမှပြောလို့မရတဲ့အောက်တန်းကျတဲ့နိုင်ငံရေးကစားအတွက်ပဲ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြမှုတွေဖြစ်လာတဲ့အခါတိုင်းမှာစစ်တပ်ကိုထောက်ခံတဲ့အခုလိုလူအုပ်စုကထွက်လာပူးပြီးတော့အပြည့်အလန့်အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ခဲ့ပူပါတယ်။လက်တလောစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းမှာလည်းပြူစောတီဆိုတဲ့စစ်တပ်လိုလာတဲ့လက်နက်ကိုင်အဖွဲ့တချို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာပြစ်ပခါတွေရှိနေပါတယ်။မြန်မာစစ်ကောင်စီကတော့ပြူစောတီအဖွဲ့တွေဟာသူတို့နဲ့မဆိုင်ဘူးလို့ညင်းပါတယ်။အခုလိုရန်ကုန်မြို့အတွင်းလူအုပ်စုလိုက်အကြမ်းဖက်ဆဲဆိုတာတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးရှင်။